မေရိကန်အောက်လွှတ်တော်ကအစိုးရလုပ်ငန်းအသုံးစရိတ်တွေကိုအတည်ပြုပေးရမယ်ဆိုရင်သမ္မတအိုဘားမားရဲ့ကျန်းမာရေးဆောင်ရှားမှုအစီအစဉ်ကိုတစ်နှစ်အချိန်နောက်ဆုတ်ပေးရမယ်ဆိုပြီးတောင်းဆိုခဲ့ပြီးတဲ့နောက်18နှစ်အတွင်းအမေရိကန်အစိုးရလုပ်ငန်းတွေရပ်ဆိုင်းသွားဖို့လာလာရရှိနေပါတယ်။ကျန်းမာရေးဆောင်ရှားမှုအစီအစဉ်ကိုအချိန်ဆွဲထားဖို့နဲ့ဈေးပညာသုံးပစ္စည်းအချို့တွေပေါ်အခွန်မကောက်ဖို့တောင်းဆိုနေချိန်မှာပဲနိုဝင်ဘာလ15ရက်နေ့အထိအစိုးရဆက်ပြီးတော့လက်ပတ်စင်နိုင်ဖို့အစိုးရသုံးရမယ့်ငွေကိုအတည်ပြုပေးမယ်ဆိုပြီးပြောဆိုခဲ့ပြီးတဲ့နောက်အောက်လွှတ်တော်ကအခုလိုမဲပေးဆုံးဖြတ်ခဲ့တာပါ။တနင်္လာနေ့ညသကောင်ရံအချိန်မှာအစိုးရလုပ်ငန်းတွေရပ်ဆဲသွားနိုင်တဲ့အခြေအနေတွေနဲ့အတူအင်ဂျီရိုနဲ့ဒီမိုကရက်အထက်လွှတ်တော်မတ်တွေကတော့အောက်လွှတ်တော် Republican တွေရဲ့အစီအစဉ်ကိုပြက်ပြက်သားသားကန့်ကွက်ပြောဆိုပါရတယ်။အထက်လွှတ်တော်အောက်လွှတ်တော်အမတ်တွေကတော့အစိုးရလုပ်ငန်းတွေရပ်ဆိုင်သွားရင်တောင်မှတိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေကိုလစာပေးဖို့ဥပဒေတရက်ကိုတော့အတည်ပြုခဲ့ပါရတယ်။သမ္မတအိုဘားမားရဲ့ကျန်းမာရေးအစီအစဉ်ကိုစန့်ကျင်တဲ့ Republican တွေကြီးစိုးတဲ့အောက်လွှတ်တော်ကအစောပိုင်းတုန်းကတော့နိုဝင်ဘာလ15ရက်နေ့ထိအစိုးရဆက်ပြီးလက်ပတ်နိုင်မဲ့အထက်လွှတ်တော်ရဲ့အဆိုပြုချက်ဥပဒေတရက်ကိုပယ်ချခဲ့တာပါ။အထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရက်လုံးကဒီကနေ့တနင်္ဂနွေနေ့မှာတွေ့ဆုံဖို့အစီအစဉ်မရှိပေမဲ့တနင်္လာနေ့နေ့လယ်မှာတော့အထက်လွှတ်တော်မှာတွေ့ဆုံဖို့ရှိနေပါတယ်။လွှတ်တော်နှစ်ရက်လုံးအနေနဲ့အသုံးစရိတ်နဲ့ပတ်သက်ပြီးသဘောတူညီချက်မရဘူးဆိုရင်တော့မကြခင်မှာပဲထောင်ပေါင်းများစွာသောဖက်ဒရယ်အစိုးရအလုပ်သမားတွေဟာယာယီလုပ်ငန်းကနေရနာမှာဖြစ်ပြီးအစိုးရအစီအစဉ်တွေလည်းရပ်ဆိုင်ကုန်မှာဖြစ်ပါတယ်ခင်ဗျာ။